This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီစစ်အာဏာရှင်ဘီတို့ကနေကင်းဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမြတ်တာပို့သားလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်အောက်တိုဘာလ29ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့Radio NUG ရဲ့စစ်ရေးသတင်းကောက်လုတ်ချက်ကိုရန်နိုင်မှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
် Radio NUG သတင်းများမင်္ဂလာပါခင်ဗျာကုချင်ဆောက်ပြီး2024ခုနှစ်အောက်တိုဘာလ29ရက်နေ့မနက်ခင်းမှာတင်ပြပေးမယ် Radio NUG စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့ကြခဲရွာကိုစစ်ကောင်စီတပ်ဝင်ရောက်စီးနင်းခဲ့ရမှာဒေသခံ5ဦးတပ်ဖြတ်ခံရပြီး3ဦးကိုဖမ်းဆီးသွား9ဦးပျောက်ဆုံးနေဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတိုင်းတီလင်းမြို့နယ်ကြခဲရွာကိုစစ်ကောင်စီတပ်ကအင်အား80ကျော်နဲ့ဝင်ရောက်စီးနင်းခဲ့ရာဒေသခံ5ဦးတပ်ဖြတ်ခံရပြီး3ဦးကိုဖမ်းဆီးသွားပြီး9ဦးပျောက်ဆုံးနေတယ်လို့ရော်လင်းတန်းကထုတ်ပြန်ထားပါတယ်။အော်တိုဘာလ26ရက်မနက်4နာရီကမှစစ်ကောင်စီနဲ့ပြူစောတိတပ်သားတွေဟာကြခဲကျေးရွာကိုတနက်တွေနဲ့ဒရက်ဇက်ပစ်ခတ်ပြီးဝင်ရောက်လာခဲ့ရမှာထိမှန်တရားရခဲ့သူတွေနဲ့ဖမ်းဆီးခံရသူတွေရှိခဲ့တယ်လို့ဆိုပါတယ်။တနက်ထိမှန်တရားနဲ့ထွက်ပြေးလာခဲ့တဲ့မျိုးသားတူဟာရွာနာကလေကွင်းပြင်မှာသွေးထွက်လွန်ကတည်ဆုံးခဲ့ရပြီးဖမ်းဆီးခံရတဲ့အထက်ကတက်လက်ပိုင်းအမျိုးသား၄ဦးကိုစစ်ကောင်စီတပ်ကအရှင်လက်လက်မီးရှို့တတ်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။ဒါပြင်ဒေသခံမျိုးသား၃ဦးကိုလည်းတစားကန်အဖြစ်ထီလင်းမျိုးထိဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးမနက်၁၇:၁၀မိနစ်ခန့်မှာထီလင်းမျိုးကိုပြန်ဆုတ်သွားတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဖွဲ့ပြန်ထွက်သွားပြီးတဲ့နောက်ဒေသခံပြည်သူ၇ဦးကဟာလည်းဒဏ်ရာရီနဲ့ပျောက်ဆုံးနေပြီးအခုချိန်ထိရှာမတွေ့သေးဘူးလို့ဆိုပါတယ်။အဲ့ဒီစစ်ကောင်စီတပ်ဟာထီလင်းမျိုးရွှေတိခမ်းမကိုပြန်ရောက်ပြီးတဲ့နောက်ထန်းစဉ်၄ခုနဲ့တေဆုံးတရားရထားတဲ့၎င်းတို့ရဲ့တပ်ဖွဲ့ဝင်တွေကိုတည်ဆောင်လာခဲ့ကနှူးထက်မင်းဲကိုထီလင်းတင်ကြိုင်းမှာတကြိုခဲ့တယ်လို့ဒေသခံတွေထံကနေသိရကြောင်းဖော်ပြထားပါတယ်။ကြခဲရွာကိုစစ်ကြောင်းထိုးခဲ့ချိန်မှာစစ်ကောင်စီနဲ့ပြူပူးပေါင်းတပ်ဖွဲ့ဟာမိုင်းဆွဲတိုက်ခတ်ခံရတာရှိခဲ့တယ်လို့ဒရုန်းနဲ့ပုံချတိုက်ခတ်ခံရတာလည်းရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။အခုဆက်လက်ပြီးပလဲမျိုးမရေစကန်ကိုလက်နက်ကြီးများနဲ့ပစ်ခတ်တိုက်ခတ်ခဲ့ရမှာ9ဦးသေဆုံးပြီးသုံးဦးတံရပြင်းထန်တဲ့တရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါလေ။စကိုင်းတိုင်းရင်းမပင်ကရင်ပလဲမျိုးမရေစကန်ကိုလက်နက်ကြီးများနဲ့ပစ်ခတ်တိုက်ခတ်ခဲ့ရာ9ဦးသေဆုံးပြီး3ဦးတံရပြင်းထန်စွာရရှိခဲ့တယ်လို့ရင်းမပင်ကရင်တရင်ဆက်တဲ့စစ်တပ်နဲ့တပ်မတော်ကတရင်ထုတ်ပြန်ထားပါလေ။အော်တိုဘားလ24ရဲ့မနက်9နာရီခွဲကမှပလဲမျိုးမရေစကန်အားရင်းမပင်ကရင်တရင်ဆက်တဲ့ကျတဲ့နဲ့တံမတော်ကလက်နက်ကြီး၅ဆိုင်နဲ့အဆက်မပြတ်ပစ်ခတ်ခဲ့တာပါ။အဲ့ဒီလက်နက်ကြီးပစ်ခတ်တိုက်ခတ်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်9ဦးသေဆုံးပြီး3ဦးဒဏ်ရာပြင်းထန်စွာနဲ့ဆေးရုံတင်ထားရတယ်လို့ဖရဲသေးရဲ့သတင်းပေးပို့ချက်အရသိရကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။အခုတခါတာဝရီခရိုင်မှာအင်အား120ခန့်ရှိတဲ့စစ်ကောင်စီစစ်ကြောင်းကြားပြတ်တိုက်ခတ်ခဲ့ရပြီးထိခိုက်မှုရှိခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဘကိုးတိုင်းတာဝရီခရိုင်ဇီးကုန်းမြို့နယ်နဲ့ကျိုးပင်ကောင်းမြို့နယ်ကြားဘောပင်ချောင်းဘတ်ကြီးမှာအင်အား120ခန့်ရှိတဲ့စစ်ကောင်စီနဲ့ပြူစောတိပူးပေါင်းစစ်ကြောင်းကြားပြတ်ပိတ်ဆို့တိုက်ခတ်ခဲ့ရပြီးထိခိုက်မှုရှိခဲ့တယ်လို့ BDZM GBK PDF ကထုတ်ပြန်ထားပါတယ်။အော်တိုဘားလ24ရက်နေ့ညနေ 4:50 မှာဘောပင်ချောင်းဘတ်ကြီးအားဖျက်ကူးဖို့တရားထိုးနေတဲ့စစ်ကောင်စီတပ်ဖွဲ့ကို BDZM GBKPDF ဘကိုးရုံးမှအခြေပြုတက်ခွဲကအလင်းအငိုက်ဝင်ရောက်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်တိုက်ခတ်မှုတွင်စစ်ကောင်စီတပ်သားတွေထိခိုက်ဒေဆုံးမှုရှိခဲ့ပြီးဒဏ်ရာသူတွေကိုထမ်းစင်နေတဲ့ဇီးကုန်းမြို့နယ်ခတ်ချုပ်ကွင်းရွာဘက်ကိုတည်ယူသွားတယ်လို့သိရပါတယ်ဒါပြင်အော်တိုဘားလ25ရက်နေ့မနက်9နာရီခန့်မှာဘောပင်ချောင်းတရအတိုင်းစစ်ကောင်စီတပ်ကအင်အား100ကျော်ထပ်မံစစ်ကြောင်းထိုးလာရာကြားပြတ်ဟန်တာတိုက်ခတ်ခဲ့ပြီးအင်အ ားမမျှတာကြောင့်ပြန်လည်ဆုတ်ခွာခဲ့ရတယ်လို့ဆိုပါတယ်။အဲဒီစစ်ကောင်စီစစ်ကြောင်းဟာဒေသငယ်ပြည်သူ၄ဦးကိုလည်းလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်။ဒါပြင်စစ်ကောင်စီတပ်ဟာပဲခူးရုံးမှနေကတခုတ်ပင်အင်တိုင်းကုန်းဇေတော်ဦးတင်ခရိုင်ရုံချောင်းအေးရွာလေးဥယျာဉ်ကြီးကြေးရွာများကိုလက်လက်ကြီးများနဲ့မကြာခဏပစ်ခတ်နေတာကြောင့်ဒေသခံများထွက်ပြေးတိတ်ရှောင်နေကြပါလေခင်ဗျာ။အခုတခါမြောက်ရီမြို့မှာ BGF ကားနဲ့စိုက်ကဲတစီတိုက်မိပြီးမော်ဒမ2ဦးသေဆုံးက BGF ကားကမောင်းပြေးသွားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။အော်တိုဘားလ26ရက်နေ့မနက်09:40မိနစ်ချိန်မှာမြောက်ရီမြို့အာရှလမ်းမရတနာထမင်းဆိုင်ရှိမှာကရင်နယ်ကြားဆောင်တပ် BGF တပ်ဖွဲ့ရဲ့ကားနဲ့စိုက်ကဲတစီတိုက်မိကမောင်နှမ2ဦးသေဆုံးသွားတယ်လို့ဒေသသတင်းများအရသိရပါဗျ။စိုက်ကဲမောင်းနေလာသူအသက်20ဝန်းကျင်အရွယ်အမျိုးသမီးတူနဲ့အသက်13နှစ်အရွယ်ကလေးတို့ပွဲချင်းပြီးသေဆုံးက BGF တပ်ဖွဲ့ကားဟာတိုက်ပြီးတဲ့နောက်မောင်းပြီးထွက်ပြေးသွားတယ်လို့သိရပါဗျ။စိုက်ကဲအနောက်ကနေအရှိန်နဲ့ရဲဘော်တွေပါတဲ့ BGF ကား Vego ကားအမျိုးအစားနဲ့ဝင်တိုက်သွားတာဖြစ်ပြီးကားအောက်ကိုစိုက်ကဲပါသွားကခလန်းလန်းရောက်မှကားအောက်ကစိုက်ကဲကိုထုတ်ပြီးမောင်းပြေးခဲ့တယ်လို့သိရပါဗျခင်ဗျာ။ခုဆက်လက်ပြီးကိုကတ်တက် MNDA ထိန်းချုပ်ရာတိန်နီနဲ့လာရှုံမျိုးတို့ကိုစစ်ကောင်စီဘုံကျဲတိုက်ခတ်တဲ့တဲ့တင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကတ်တက် MNDA ထိန်းချုပ်ရာတိန်နီမျိုးနဲ့လာရှုံမျိုးတို့ကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေပြုလုပ်ခဲ့တာကြောင့်အရဲသားပြည်သူတွေထိခိုက်ဒဏ်ရာရခဲ့တယ်လို့လာရှုံမျိုးပြန်လည်ထူထောင်ရေးကသတင်းထုတ်ပြန်ထားပါတယ်။အော်တိုဘားလ25ရက်နေ့ည9:55မိနစ်မှာတိန်နီမျိုးနယ်ကောင်းဟော်ကချင်ရွာအုပ်စုကိုစစ်ကောင်စီကပောက်ကွဲအားပြင်းထန်တဲ့ဘုံနှလုံးပါဝင်ဘုံလေးလုံးကျဲချခဲ့တယ်လို့ဆိုပါတယ်။ဘုံကျဲတိုက်ခတ်မှုကြောင့်ဒေသခံပြည်သူ6ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီး4ဦးဟာဒဏ်ရာပြင်းထန်ခဲ့တာကြောင့်လာရှုံမျိုးပြည်သူစေုံကြီးမှာအရေးပေါ်ကုသမှုခံယူနေရတယ်လို့သိရပါတယ်။အလားတူလာရှုံမျိုးရက်ကွက်စနစ်အောင်သစ္စာကွက်တဲ့ရင်ကြားကြီးရွာကိုလည်းည8:05မိနစ်ခန့်မှာပေါင်900ဘုံတလုံးကျဲချတိုက်ခတ်ခဲ့ရာပြည်သူ2ဦးထိခိုက်ဒဏ်ရာရခဲ့ပါသေးတယ်။လာရှုံမျိုးကိုစစ်ကောင်စီတပ်လက်လွတ်ရပြီးကတည်းကဇရိုက်ဆိုးသလိုလေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေပြုလုပ်နေတာအကြိမ်ကြီး30ကျော်ရှိနေပြီလို့သိရပါတယ်ခင်ဗျာ။ခုတကခင်ဦးနဲ့ရေဦးအဆက်ရှိပင်စိန်ကင်းနဲ့မုံလှရွာကိုပြူစောတိတွေကဒရုန်းနဲ့ဘုံကျဲတိုက်ခတ်မှုမှာတန်ကာတော်နှစ်ပါးအပါဝင်ပြည်သူ14ဦးထဏ်ရတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အော်တိုဘားလ26ရက်နေ့မနက်အစောပိုင်းတနင်္ဂနွေကစပြီးခင်ဦးမြို့နယ်နဲ့ရေဦးမြို့နယ်အဆက်ရှိပင်စိန်ကင်းရွာနဲ့မုံလှရွာကိုဝါသဝလက်အောက်ခံပြူစောတိတွေကဒရုန်းနဲ့ဘုံကျဲတိုက်ခတ်ရာတန်ကာတော်နှစ်ပါးအပါဝင်ပြည်သူ14ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသသတင်းများအရသိရပါတယ်။ပင်စိန်ကင်းရွာကိုဒရုန်းဘုံ3လုံးကျဲချမှုကြောင့်ဝါဆိုကျောင်းတိုင်ဘုံကြီးကျောင်းထိပံပြီးတန်ကာတော်နှစ်ပါးနဲ့ပြည်သူ၃ဦးပြင်းထန်ဒဏ်ရာရကဖုန်ကြီးကျောင်းညာဘက်ခြံလဲပျက်စီးသွားတယ်လို့သိရပါတယ်။မုံလာရွာကိုဒရုန်းဘုံ၄ယုံလုံးကျဲချမှုကြောင့်လူနေအိမ်၃လုံးပျက်စီးပြီးနွား၃កောင်တေဆုံးကပြည်သူ၉ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ခုဆက်လက်ပြီးမလျာမြို့နယ်ကျေးရွာတွေကိုလေကြောင်းကဘုံကျဲပြီးရွာသစ်ရွာကိုစစ်ကြောင်းထိုးမိရှုနေတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အော်တိုဘားလ26ရက်နေ့မွန်းလယ်တနင်္ဂနွေနေ့20ခန့်မှာမလျာမြို့နယ်နောက်ချမ်းရှိကျေးရွာတွေကိုကျမ်းပတ်စစ်တပ်က Jet Fighter တစ်စီးနဲ့ဘုံကျဲတိုက်ခတ်ခဲ့ပြီးမြေပြင်မှာစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်သားတွေကရွာသစ်ရွာကိုဝင်ရောက်စီးနှင်မိရှုဖျက်ဆီးခဲ့ကြောင်း Wallet Informational Network ကသတင်းထုတ်ပြန်ထားပါတယ်။လေကြောင်းတိုက်ခတ်မှုကြောင့်ပြည်သူတွေထိခိုက်မှုရှိမရှိကိုအတိမပြုနိုင်သေးကြောင်း3နိုင်ခန့်ကြာအောင်ဝင်ရောက်မိရှုဖျက်ဆီးခြင်းကြောင့်ရွာသစ်ရွာရှိမိလောင်ပျက်စီးသွားတဲ့နေရည်တွက်ကိုအတိမပြုနိုင်သေးပဲပြည်သူတွေဖမ်းဆီးခံရမှုရှိမရှိကိုလည်းအတိမပြုနိုင်သေးကြောင်းသိရပါတယ်ခင်ဗျာ။အခုတကအထက်မင်းလာမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖအပတ်စဉ်9အခြေခံစစ်ပညာသင်တန်းဆင်ပွဲကျင်းပတဲ့တရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အော်တိုဘားလ23ရက်နေ့မှာမကွေးတိုင်းအထက်မင်းလာမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖအပတ်စဉ်9အခြေခံစစ်ပညာသင်တန်းဆင်ပွဲကိုကျင်းပပြုလုပ်နိုင်ခဲ့ကြောင်း Apple မင်းလာ PDF ကသတင်းထုတ်ပြန်ပါတယ်။သင်တန်းကာလဟာ3လကြာမြင့်ခဲ့ပြီးသင်တန်းမှာအခြေခံစစ်ပညာရည်များဆေးဘက်ဆိုင်ရာဘာသာရည်များနိုင်ငံရေးစီရေးဘာသာရည်များနဲ့လူမှုအခြေပြုကွန်ကြီးကယ်ဆယ်ရေးစတဲ့ဘာသာရည်တွေကိုပါစာရွေးလက်တွေ့သင်တန်းပို့ချပေးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။စစ်ဘက်ဆိုင်ရာကျင့်ဝတ်များပကဖရဲဘော်တယောက်ရဲ့လှုပ်ဆောင်လိုက်နာရမယ့်စီမင်းစည်းကမ်းများအားအမျိုးသားညီညွတ်ရေးဆိုရာကာကွယ်ဝန်ကြီးဌာနကချမှတ်ထားတဲ့လက်ညွန့်ချက်များနဲ့ညီတင်ကြားပို့ချပေးနိုင်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွင်းနဲ့ Carshall Road ကပေးပို့ထားတာဖြစ်ပါလေခင်ဗျာ။
ရေဒီယို UNG သောတာရှင်များရှင်အခုဆက်လက်ပြီးရေဒီယို UNG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်အော်တိုဘာလ29ရက်နေ့မနက်ခင်းမှတင်ပြပေးမယ့်ရေဒီယို UNG ပြည်တွင်သတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ ပထမဆုံးသတင်းအနေဖြင့်တရားရုံးတွင်ဂရီးသစ္စာပြုကြမည့်မောင်နှံများကိုတရားသူကြီးရှေ့မောက်တွင်တရားဝင်လက်မှတ်ရေးထိုးပေးမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။တရားရုံးတွင်ဂရီးသစ္စာပြုကြမည့်မောင်နှံများကိုတရားသူကြီးရှေ့မောက်တွင်တရားဝင်ဂရီးသစ္စာပြုလက်မှတ်ရေးထိုးပေးမည်ဖြစ်ကြောင်း NUG တရားရေးဝန်ကြီးဌာနလက်ထက်ထိမ်းမြားဌာနစိတ်မှသတင်းထုတ်ပြန်ပါတယ်။ဂရီးသစ္စာပြုကြမည့်မောင်နှံများလိုအပ်ချက်မှာမှတ်ပုံတင်ကပြားအမည်ဝိသက်ကရေမှတ်ပုံတင်အမှတ်လူမျိုးနှင့်ဘာသာအလုပ်အကိုင်းမိဘအမည်များနေရက်လိပ်စာနှင့်အတိတ်သက်တင်နှစ်ဦးရဲ့အမည်နှင့်မှတ်ပုံတင်အမှတ်တို့ဖြစ်ကြပါသည်။ဖော်ပြပါအချက်အလက်များကိုလက်ထက်ထိမ်းမြားဌာနစိတ်သို့အီးမေးလ်၊ Signal ၊ Telegram ၊ Viber များမှတဆင့်ပေးပို့ရက်ချင်းယူပြီးအတည်ပြုသည့်နေ့တွင်တရားရုံးမှဂရီးသစ္စာပြုစာချုပ်ထုတ်ပေး၍တာဝန်ရှိတရားသူကြီးရှေ့မောက်တွင်တရားဝင်လက်မှတ်ရေးထိုးပေးမယ်လို့သိရပါဗျ။ချင်းဆိုထားတဲ့နေ့တွင်မောင်နှံ2ဦးနှင့်အသည့်တက်တဲ့2ဦးရဲ့မှတ်ပုံတင်များယူဆောင်လာရန်လိုအပ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ရွှေမန်းမြို့နယ်တနီယာမှာဒေါက်တာတေဇာဆန်းဦးဆောင်ကလူမှုတိုက်ပွဲလှုပ်ရှားမှုပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ရွှေမန်းမြို့နယ်တနီယာမှာလူမှုတိုက်ပွဲလှုပ်ရှားမှုပြုလုပ်ခဲ့တယ်လို့ဒေါက်တာတေဇာဆန်းကရေးသားဖော်ပြပါဗါတယ်။တော်လန်ရေးကြီးအ мян ဆုံးအောင်ပွဲဆင်နိုင်မှုအရေးအတွက်စစ်ရေးတိုက်ပွဲများနဲ့အတူလူမှုတိုက်ပွဲလူမှုအုံကြွမှုအထွေထွေအာဏာပိုင်ဆိုင်ရေးလှုပ်ရှားမှုများကိုဟန်ကျဲညီညီဖော်ဆောင်နိုင်ဖို့အထူးလိုအပ်ကစစ်ရေးနီးနာတစ်ခုတည်းကိုလုံးလုံးရရအပြုထားလို့မရပါပဲ။စီရင်တဲ့အတူလူမှုတရလုံးပါဝင်ဆင်နွှဲနိုင်တဲ့လူမှုတိုက်ပွဲလူမှုအုံကြွလှုပ်ရှားမှုကြီးတွေကိုအချိန်တိုးမြင့်ဖော်ဆောင်မှသာလျှင်ဒီခရီးပိုနီးပါလိမ့်မယ်လို့ရေးသားထားပါတယ်။တွန်လင်းစကရေကလူမှုတရလုံးဆွဲကင်ခဲ့တဲ့ CDM နဲ့ဘူးသပိတ် Wine and Social Punishment လှုပ်ရှားမှုတွေကိုအခုအချိန်မှာအစွမ်းကုန်အချိန်တင်ကြဖို့လိုအပ်တယ်လို့ဒေါက်တာတေဇာဆန်းကဆိုပါတယ်။တလိုင်းပြီးတလိုင်းအချိန်မြင့်လာတဲ့စစ်ရေးတိုက်ပွဲနဲ့ဟန်ချက်ညီစွာလူမှုတိုက်ပွဲလူမှုလှုပ်ရှားမှုတွေကိုလည်းရွက်ကုန်လွှင့်ပေါ်ဆောင်ကြရမှာဖြစ်ပြီးပြည်သူအလုံးစစ်အာဏာယူတွေကိုငုံမခံမဲ့တုံ့ပြန်ကအထွေထွေအာဏာဖီဆန်အုံကြွတော်လှန်ကြဖို့လိုအပ်တယ်လို့ဒေါက်တာတေဇာဆန်းကပြောဆိုထားပါတယ်ခင်ဗျာဆက်လက်ပြီးဘုဒ္ဓလင်မြို့နယ်စီပါရွာတည်ဆုံးခဲ့သူ6ဦးအတွက်တရားနာအမျှပေးဝေတဲ့သတင်းကိုတင်ပြပေးပါမယ်အော်တိုဘာလ26ရက်နေ့မနက်7:00နာရီခန့်တွင်ဘုဒ္ဓလင်မြို့နယ်စီပါရွာမှာအကြမ်းဖက်စစ်တပ်ကစစ်ကြောင်းထိုးခါတပ်ဖြတ်သွားသည့်အရက်သား6ဦးအတွက်တရားနာအမျှဝေပေးခဲ့တယ်လို့သိရပါဗျ။စစ်ကောင်စီတပ်ကအော်တိုဘားလ18ရက်နေ့ကစီပါရွာမှာဦးတင်လိုင်အသက်88နှစ်၊ဦးရစိန်58နှစ်၊ဦးထေးလွင်58နှစ်၊ဦးထက်အောင်43နှစ်နဲ့အမည်စုံစမ်းဆဲတို့ကိုခန္ဓာကိုယ်အစိတ်ပိုင်းများဖြတ်တောက်ခြင်းမျက်နာကိုဓာဖြင့်မှုန်ခြင်းအမျိုးသားအင်္ဂါကိုဖြတ်ကာပါဇက်ထဲထိုးထည့်ခြင်းနှင့်မိရှို့တက်ဖြတ်ခြင်းများနဲ့ရရက်ဆက်ဆက်တက်ဖြတ်ခဲ့ပါရယ်ခမညာဆလဘီပုတလင်မြို့နယ်စစ်ဘေးရှောင်ပြည်သူများထံသို့တော်လိုင်းတက်ဖွဲ့နှစ်ဖွဲ့မှစမ်းစီရိတ်ခါများထောက်ပံ့ပေးပို့တဲ့တရင်ကိုတင်ပြပေးပါမယ်ပုတလင်မြို့နယ်စစ်ဘေးရှောင်ပြည်သူများထံသို့ဗမာလွတ်မြောက်ရေးဒီမိုကရက်တစ်တပ်ဦး BLDF နှင့် 96 soldiers အဖွဲ့တို့ပူးပေါင်းပြီးစမ်းစီရိတ်ခါများထောက်ပံ့ပေးပို့ခဲ့ကြပါတယ်လို့သတင်းရရှိပါတယ်လက်ရှိအချိန်ထိပုတလင်မြို့နယ်အတွင်းမှာစစ်ဘေးရှောင်ပြည်သူအရေအတွက်9,000ကျော်မကကြန့်ရှိနေသေးတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးမြောင်မြို့နယ်အတွင်းစစ်ကောင်စီမှလေရင်ဖြင့်ဘုံကျဲခြင်းစစ်ကြောင်းထိုးခြင်းတို့ကြောင့်သေဆုံးထိခိုက်ပြည်သူများအားထောက်ပံ့ပေးအပ်တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းစကိုင်းခရိုင်မြောင်မြို့နယ်ကြေးရွာတရွာတွင်အော်တိုဘာလ23ရက်နေ့ကစစ်ကောင်စီမှစစ်ပွဲဖြစ်ပွားခြင်းမရှိဘဲလေရင်ဖြင့်ဘုံကျဲသွားသဖြင့်ပျက်စီးသွားသောအိမ်တော်စုစည်းရင်းများကိုအော်တိုဘာလ25ရက်နေ့တွင်စကိုင်းခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရပ်ပြည်သူအုပ်ချုပ်ရေးအဖွဲ့တို့မှတွားရောက်ကောက်ယူကာမြို့နယ်၏အခွန်ရငွေဖြင့်တည်ဆုံးပြည်သူ6ဦးအားထောက်ပံ့ပေးအပ်ခဲ့ကြောင်းသတင်းရရှိပါသည်။တည်ဆုံးသူ6ဦးအားတဦးလင်ငွေကျပ်10သိန်းနှုန်းဖြင့်၎င်းပြင်းထန်ဒဏ်ရာရပြည်သူ4ဦးအားတဦးလင်ငွေကျပ်1သိန်းနှုန်းဖြင့်၎င်းထိခိုက်ပြည်သူ13ဦးအားတဦးလင်ငွေကျပ်5,000နှုန်းဖြင့်၎င်းအသီးသီးထောက်ပံ့ပေးခဲ့ကြတယ်လို့သိရပါသည်။အလားတူအော်တိုဘာလ25ရက်နေ့တွင်ကြေးရွာတရွာသို့စစ်ကောင်စီမှစစ်ကြောင်းထိုးသဖြင့်ထိခိုက်ဒဏ်ရာရပြည်သူ2ဦးအားမြို့နယ်ဤအခွန်ရငွေမှတဦးလင်ထောက်ပံ့ငွေကျပ်3သိန်းနှုန်းဖြင့်အော်တိုဘာလ26ရက်နေ့တွင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့လူသားစာနာတာဝန်ခံမှတွားရောက်ထောက်ပံ့ပေးခဲ့ကြောင်းသိရပါတယ်ခင်ဗျာဆက်လက်ပြီးDSTA အရှိရေချမ်းအိုးရက်ွက်ရှိပြည်သူပိုင်မြေဧက200ကျော်ကိုစစ်တပ်ကသိမ်းရန်မီးကျိုးများလာဖြုတ်တဲ့သတင်းကိုတင်ပြပေးပါမယ်။ အော်တိုဘာလ24ရက်နေ့ကပြင်းလွင်မြို့နယ်တက်မတော်နီးပညာတက်ကတူအရှိရက်ွက်ကြီးဆက်နှင့်ရေချမ်းဦးရက်ွက်ရှိပြည်သူ 3,000 ကျော်နေထိုင်နေသောမြေဧက200ကျော်ကိုစစ်တပ်ကသိမ်းယူရန်ရက်ွက်အတွင်းရှိလျှက်စစ်မိကျုံများကိုလာရောက်ဖြုတ်သိမ်းသွားတယ်လို့ဒေသခံပြည်သူများထံမှသိရပါတယ်။အဆိုပါရက်ွက်အတွင်းရှိမိကျုံများဖြုတ်ယူမှုအတွက်တိုင်ကြားခြင်းများလုပ်ဆောင်မည်ဖြစ်ပြီးမိကျုံများထပ်မံဖြုတ်ယူပါကမိဂျိုတခိုးများအဖြစ်ရက်ွက်နေပြည်သူများဝိုင်းဝန်းဖန်းစည်းမည်ဖြစ်ကာရက်ွက်မီးရရှိရေးအတွက်မီးကော်မတီကိုတအိမ်လင်15သိန်းမှသိန်း20အထိအသီးသီးထည့်ဝင်ထားကြတယ်လို့သိရပါတယ်။ရေချမ်းအိုးရက်ွက်မြေနေရာကို2000ပြည့်နှစ်ကတည်းကတက်မတော်အလုတ်ယုံတိဆောက်မည်ဟုဆိုကာယာထားမြေနေရာသတ်မှတ်ခဲ့ပြီးမြေယာပိုင်ရှင်တောင်သူများနှင့်ညှိနှိုင်းခဲ့မှုကြောင့်စစ်တပ်၏အလုတ်ယုံစီမံကိန်းအတွက်မြေပိုင်ရှင်တောင်သူအများစုကလက်မှတ်မထိုးခဲ့ကြ၍စီမံကိန်းရပ်ဆိုင်းခဲ့ကြောင်း2013ခုနှစ်တွင်တောင်သူများမှအလုတ်ယုံယာထားမြေနေရာသာဖြစ်ပြီးတက်ပိုင်မြေမဟုတ်ကြောင်းအစင်းစင်စာတင်ခဲ့သဖြင့်တက်မြေမဟုတ်သည်မှာပေါ်လွင်ခဲ့ပြီးဖြစ်ကြောင်းသိရပါတယ်။ရေချမ်းအိုးရက်ွက်မြေနေရာကိုတက်ပိုင်မြေအဖြစ်သိမ်းဆည်းရန်ဒုတိယဗိုလ်မှူးကြီးတန်းနိုင်ထွန်းဗိုလ်မှူးပြည့်ဖြူအောင်ဗိုလ်ကြီးတိန်တန်းစော်တို့ကိုဥက္ကဋ္ဌအဖွဲ့ဝင်အတွင်ရေးမှူးများအဖြစ်စစ်တပ်ကဖွဲ့စည်းတာဝန်ပေးအပ်ခဲ့ပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ကျိုက်ထိုတွင်ရဲတရင်ပေ WY ဆေးပြားရောင်းချသူတဦးကိုပကဖဖမ်းဆီးတဲ့တရင်ကိုတင်ပြပေးပါမယ်။မွန်ပြည်နယ်ကျိုက်ထိုမြို့နယ်တွင်ရဲတရင်ပေ WY ဆေးပြားများရောင်းချသူတဦးကိုအော်တိုဘာ22ရက်နေ့ညနေ 9:00 ခန့်မှာဖမ်းဆီးရမိခဲ့တယ်လို့ကျိုက်ထိုပကဖကထုတ်ပြန်ထားပါတယ်။ဖမ်းဆီးခံရသူဟာကျော်ထက်အောင်ဆိုသူဖြစ်ပြီးတောင်စွန်းကျိုက်ထိုနယ်ဒိန်ဇော်မင်းထွန်းရဲ့ခိုင်းစိန်မှုဖြင့်ဒေသတွင်းတော်လိုင်းအင်အားစုများရဲ့တရင်ကိုလိုက်လံထောက်လန်းနေခဲ့တာလို့ဆိုပါတယ်။ထို့ပြင် WY ဆေးပြားများကိုရောင်းချနေသူတဦးလည်းဖြစ်တာကြောင့်လမ်းကြုံဖမ်းဆီးခဲ့တာလို့ကြိုက်ထူပါကပါကဆိုပါတယ်။၎င်းကျူးလွန်ခဲ့တဲ့ပြစ်မှုများကိုစစ်ဆေးဖော်ထုတ်ကာဂျာကာလာဥပဒေများနဲ့အညီအရေးယူသွားမှာဖြစ်ပြီးစစ်တုံ့ပြန်ဥပဒေနဲ့အညီထိန်းသိမ်းထားတယ်လို့အသိပေးဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်းမင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG မှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီးမောင်လင်းရိတ်ရေးသားထားတဲ့လွမ်းနေရပွဲဆိုတဲ့တော်လှန်ရေးကြပါကိုလွတ်လပ်နေဦးမှခန်းစမ်းတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။လွမ်းနေရပွဲအရှင်ထွက်ထွက်ဖို့ရာမင်းစီမှာဘာပီစာရှိတယ်လဲ။မြေလျှောက်ဝိဇ္ဇာလုတ်ပြီးအောက်လန်းကခါရှိုးရှိုးဒိုးမှလားမီမီနေမင်းသားဘဝနဲ့အထက်တန်းကြကြမိုးပေါ်ကပြန်သွားရပေမဲ့ကို့ရွာမှာလဲကြက်မဖတ်သူများရွာမှာလဲကြက်မကြက်ကောင်းစိတ်တာကိုကောင်းငုံခံရခံရဒရောတော့ပါသွားတော့မှာလေလားဒီမိုဂရဖစ်ကမြင်းတွေဟာမြင်းတွေလိုတစ်ဖက်ကန်းကိုစုပြုံခုံပေါက်ပြေးလွှာကြကြံရမရတဲ့မြင်းတချို့တလေဟာတေတွင်းနဲ့ဖြစ်ဖြစ်ငုတ်ဆင်းသွားရှာတာပဲတဲ့ဒါထက်လဲဆင်းရဲဒါထက်လဲကြည်ကိုရတဲ့နှုံချာချာဘဝဇတ်တွေကြုံလာစရာမရှိတော့ပါဘူးနှွေဦးရဲ့စကထာဖြေနိုင်သူသာမနှုတ်တီဟရဲ့ဥကောင်းကိုဖြတ်နိုင်လိမ့်မယ်မင်းရဲ့တရားမင်းရဲ့ဓာဟာမင်းရဲ့အသားထဲမှာ DNA လိုရှိရလိမ့်မယ်တုတ်တခုခုနဲ့တော့ထတ်တူကြိုက်အောင်နှိုးမှနှိုးထလာတာမျိုးပေါ့ကွယ်မဖြေနိုင်ခင်တော့အရှင်ထွက်ထွက်ပေါ်ရာထိပ်ပါတဲ့ဝိဇ္ဇာလမ်းတစ်ခုခုရွေးပါအရွယ်ကောင်းတွေဟာဘယ်ကိုအော်ဒီနေအမှတ်စီပြောင်းပြောင်းဝေးချင်းကအတိကပဲပြေးချင်းဆိုတဲ့နာမကိုတက်လို့တဲ့သူကတက်လိုက်စီတော့ပန်းနုယောင်ကုတ်ကူပွင့်မှောမှားလေးတွေဟာကုတ်ကူပင်အုတ်တစ်ခုလုံးရဲ့အပေါ်လှွားအိတ်လူဒီအရိတ်တွေအောက်မှာဘယ်သူမှမအေးမြနိုင်တော့ဘူးဆိုပြီးရတင်းကနေငေးမိအိမ်ပြန်ချင်းအိမ်ပြန်ချင်းအိမ်ပြန်ချင်းပြတော့လေစွန့်ပြရာမြေကိုပြန်တရမယ့်အချိန်မှာမြစ်ပြန်ဒီမိုဂရဖစ်ကမြင်းတွေဟာနေရင်းစီအေကံပြန်ဆင်းလာဖို့ပါပဲမထွက်ခွာမီအရွယ်လွန်သူတို့လွမ်းနှင်ပြီမောင်လင်းရဲ့
ယခုတဖန်ရေဒီယိုအယူဂျီသောတာရှင်များနားဆင်ကြရမှာကတော့မင်းမင်းရဲ့သူရဲကောင်းတို့မြမပြီးဆိုတဲ့တော်လှန်ရေးတည်ခြင်းလေးဖြစ်ပါတယ်ရှင်ရေဒီယိုအယူဂျီမှဆက်လက်တင်ပြနေပါတယ်ရှင်။ဆက်လက်ပြီးရေဒီယိုအယူဂျီရဲ့တိုင်းသောဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုရေဒီယိုအယူဂျီနဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ပင်နာတူနမရိုင်နော်အတူငွေခုကုမ်ထရမ်ကူလမ်ကူလိခီအော်တိုဘန်ကူချာမကူလိခရှင်ဟွမ်ထူရီမိငါဘခနီအတူငွေမိငါဘန်ထူရီလီဂျူမင်တပ်မန်ရောတိုင်နေရှာလာရှလိခထူလိုက်ခူယာအမီလူစန်ရီအဒီနာအုံစီအမီဘူယောနာအော်ပီဂျီမောချီတေယော့ပီဟာဖာအန်ယူဂျီနိုဆေခင်လုံအပီနာအော်ပီဂျီမောဖီမိငါဘောက်ကီနီအကထုမနာလီဂျူချီလီနာဘျူဇော့ချီတမဆဲဟက်ထူမွန်လစီနွီတမ်ကပ်ဖျာရာဂီဂျီမောင်အန်ဟူဗျာန်ထူလီဂျူအက်တက်စီရာလောက်ခါဂျာအိန္ဒိယခုနိုနထွာရှူအမောဝီဒုံဝါရှင်ကနောမိငါဘိုင်ကီနီမင်တမန်ဝတိုင်နေရှာလာရှလိခထုမ်လိုက်ခူယာနူရီတဆောင်ဒီအဒီနာအော့ကီဂျီယာ phana opkini ashimoya sangria dinali jum briprika khario khikya typhoon khokise yaki phua loyunga nek angmina khokise phua sangria dijia khokhyangri dangkan opretkuini aktumbi beleju khokhine khona ya phua twidum nek ri angmina la khokise no sangrim disi mgridrino mejia taikhon opkya khokhyangri dangkan amiprena opkini Mogiko Kango Mangro, Yop Yuha Pua, and Yuji Dungano. Say Kang Luri, Bina of Gijia, your Say Kora Gambumri Dungano, Tungshagini, Gangong of Gia BDF, Dying Shalikum, Shalikma, Shalikru, Shalikrila, Shalikri the Pua, and Yujino, a Junomaya Say Kang Luri, a Bijia, Namino Pigwini, a Juna Dying Paliju, Amati, Siti Dang Bani, So Mangro, Jok to Mangrola, Tilim Mangrong of Gia, BDF Free, Gakija, Panapi of Guinea. Mogwiko Tilimang Royung Puzo Tituma Sen Tum Lobby Se, Mitum Gup Apsha Bina of Gija, Your National Revolution Force Tilino, Tungshogini, Octobang Wikyam Kunghub Tilimang Ro, Shui Ti Kamang of Gia, Puzo T, Leju, Jidri Sen, He, M79 Dumat, Jidri Kanglung Rila, Icon Region, BDFA Alogia, Your National Revolution Force Tilino, Tungshogini. Achuna Buzo Tileju Autobank Mukya Gulepchihum Global Your Funding GYF no Mwidam Gump Magib Your National Revolution Force Tilino Mwidam Gump Magib Avanangdon Mwidam Gup Pya Amipi JP Panna Opkini India Koyung Kyang Adum Gwangya Kanyo Gagyakya Electricon Jana Edexi Dune Mshon Lovajia India Prime Minister Narendra Modi no Britkini India Ko New Delhi Yung Amibia Anghibinaka Isot Asia Pacific Kanjunga Monglam Ryong Basi Angbairi Amingrenaga Nila Kanu India Prime Minister No Ajuna Preni Edex Yun Kokchangri Akjanga Amingjum Hingbaya Konghum Kasholabagi Jia Prime Minister Modi No Aprenamo The Hindu Tu No Arukna Okini India Kong Okia Mangro Amsha Yung Leju Kanjungan Sena Bulapi Kayap Ilona Oki GP India Kosuya Dungano Aprena Okini India Koyung Edex Leju Ayakinung, Dunem Shumbajia, Abuikia, Amiprena, Comdulan Bastumpi, Loka Kogum Tumu, Dunin Gijia, Mishano, Abrena P of Guinea, Carbon dioxide, Amgen Baya, Pur Munene Mipena, Edex Leju, Kiangsung, Ma Kudan, Mjumnan Hine, Ragi Jemo, Adungwe, Shinkano, Ningam Tindrine, Pur Tuminga Leju, Shimbangakani, Yama Kokrola, Kokunem of Gak, Kuzak Changuban, Ayo Tisina, Ungainari, Ayo Mine, Nabum Kut Namijang Nansajia. Shinkano print ni luba phina ba dai ni ang ba
kokum tong si mba khoyung khenglup poi ri phua khang akdom asna alimna opkini lem minds la kek sak the gya khenglung ri leju anglung kadang une angsho aglom okulum akhang ambutjia aming khrana opkini lem minds la khenglup poi ri leju Ajao, Aming Dunka Nag Mana, Amhunryung, Adukbakshu, Aming Dunka Naga Amhunryung, Huning Ne, Ajun Ria, Hunung, Rog Agyagung, Kengluk Boy Riju, Aya Kyauno Jia, Ngai Na Wai Tukani, Keksak Tigia, Kengluk Boy Rila, Lem Mansuri, Yab Na, Ruru Na, Sungon Dog Na, Miom Kinari, Kabivai, Nguvaya Akduma, Kek Te Une, Kyangri, Amilin Vai, Aminun amait vaya kyak sak hingini nanga omna ka peyunga ngo vaya achuna mai mai ri nhu akya kung ahi khyanga namthin duvai chuna ga gene nanga phoping o vai ka kya khang le ju baina tumat bine achuna monglam ri mzi kya angbuma namthin vai
di gani ga ro di nya ne be radio and nuji ye season ni ku Kita jana lay pamishin. Nima sano jing. Mane shinai gwene. Nya shinai gwe chenima. Biele sun pita basushin. Radio en yujigu. Mane bai shinai gwe ma. Lai du sita umida. Sikunia datama kungu mega hasne. Nya bai shinai gwe ma. Lai du nasanga mida. Sati datama guli mega hasduma. Gaya ipan yu na sinai nabishin. Nima nangan du nangan namya. Radio San Francisco Bay Area လို့အားပေးမြရဲ့ Radio NUG ဖြစ်ပါရဲ့ရှင်။အရေးတော်ပုံအောင်ရမည်။